ယူကရိန်းနိုင်ငံနဲ့ရုရှားတပ်တွေယုံနေသွားတဲ့အတွက်နှစ်နိုင်ငံကြားတင်းမာမှုတွေလည်းရောပါလာနေကြောင်းယူကရိန်းသမ္မတကကြာသပတေးနေ့မှာပြောဆိုလိုက်ပေမဲ့သတိထားစောင့်ကြည့်နေစေဖြစ်တယ်လို့လည်းပြောဆိုလိုက်ပါတယ်။အင်အားလုံးရင်းနဲ့စီးရီးလိချင်းမှုကြောင့်နှစ်နိုင်ငံကြားတင်းမာမှုတွေကြီးထွားလာခဲ့ပြီးနောက်ထောင်ပေါင်းချီတဲ့တပ်တွေမိခင်စကန်တွေကိုပြင်ကြားဖို့ရုရှားကအမိန့်ထုတ်လိုက်တာပါ။နိုင်ငံနီးရုရှားတပ်တွေနေသွားတာကြောင့်တင်းမာမှုတွေလည်းတိရစွာရောသွားတဲ့အကြောင်းယူကရိန်းသမ္မတဗလာဒီမီယာဇယ်လင်စကီကတွစ်တာလူမှုကွန်ရက်ကနေပြောဆိုလိုက်ပါတယ်။ယူကရိန်းနိုင်ငံအနေနဲ့အခြေအနေတွေကိုသတိထားစောင့်ကြည့်နေပြီးဒွန်ဘတ်ဒေသမှာစစ်အင်အားနဲ့တင်းမာမှုတွေချက်ချာကြီးကျိုးပန်းတဲ့လူရဲမှန်သမျှကိုကြိုဆိုကြောင်းလည်းပြောဆိုခဲ့တာပါ။ခရိုင်းမီးယားဒေသကိုရုရှားကသိမ်းပိုက်လိုက်ပြီးခွတ်ထွက်ရေးလှုပ်ရှားသူတွေကိုလည်းစတင်အားပေးထောက်ခံခဲ့တဲ့2014ခုနှစ်ကစလို့ယူကရိန်းနိုင်ငံအရှေ့တောင်ပိုင်းကဒွန်ဘတ်ဒေသမှာနှစ်ဖက်တင်းမာမှုတွေပေါ်ပေါက်နေတာဖြစ်ပါတယ်။အခုနောက်ဆုံးယူကရိန်းနဲ့ဆက်ဒေသမှာရုရှားရဲ့စီးရီးလှုပ်ရှားမှုကခရိုင်းမီးယားဒေသကိုသိမ်းပိုက်ခဲ့ပြီးနောက်အင်အားအများဆုံးဖြစ်တဲ့အကြောင်းလဲအမေရိကန်နဲ့နေတိုးမာမိတ်ဖွဲ့တို့ကပြောဆိုထားကြပါတယ်။